မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဒီဇင်ဘာ10ရက်အင်္ဂါနေ့ညနေ6:00ခွဲကနေ9:00 TV American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများတစ်ဆင်အောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမနှံလောက်တို့ပြောပြမှာပါမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ပြဆိုင်ရာတရားရုံး ICJ မှာတရားဆွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံသက်ဟိတ်မြို့မှာစတင်ကြားနာနေပါပြီ။ American သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုမဲ့ပုံမှန်တွေကိုအော်လိုဒိုဒီမိုကရက်အကောင်ဆောင်တွေဒီကနေ့ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။ Czech သမ္မတနိုင်ငံမှာတော့ဒီကနေ့ပြစ်ခတ်မှုတစ်ခုကြောင့်လူ6ဦးသေဆုံးပြီးတော့9ဦးထပ်မံတရားရသွားပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မှနားဆင်ရမယ့်သတင်းစာရီမှာတော့မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုရဲဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါတယ
် As the UN mission documented Myanmar is saturated with anti-Rohingya writings
ကမ်ဘီယာနိုင်ငံဘက်ကရှိနေတူပြောတော့တာပါဒီသတင်းနဲ့ UICJ မှာမြန်မာနိုင်ငံအပေါ်မှာကမ်ဘီယာကတရားလူလုပ်တရားဆွဲထားတဲ့အပေါ်မှာရိုဟင်ဂျာရေးလှုပ်ရှားသူတွေနဲ့ပြည်ပရောက်မြန်မာတိုင်းရင်းသားတွေကထောက်ခံမှုပြတဲ့အနေနဲ့ဆူဝေးခဲ့တဲ့အကြောင်းအလားတူပဲ ICJ နိုင်ငံသားကတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုထောက်ခံပွဲဒီကနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာပြုလုပ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေနဲ့ဆက်တဲ့မင်းမြန်ချက်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင
်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ပြဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံသက်ဟိတ်မြို့မှာစတင်ကြားနာနေပါပြီပထမနေ့အဖြစ်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ကမ်ဘီယာနိုင်ငံကရှောက်လက်ချက်ပေးမှာပါမြန်မာနိုင်ငံဘက်ကခုခံချစ်ပါမယ့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတရားခွင်မှာရောက်ရှိနေပါပြီ ICJ မှာတရားစွဲဆိုထားတဲ့အပေါ်ထောက်ခံဆန္ဒပြသူတွေလည်းသဟိတ်မြို့မှာစုဝေးခဲ့ကြသလိုခုခံရှောက်လက်မဲ့မြန်မာအစိုးရကိုထောက်ခံသူတွေကလည်းမြန်မာနိုင်ငံမှာစုဝေးခဲ့ကြပါတယ်မြန်မာစစ်တပ်ဟာ2019ခုနှစ်အောက်တိုဘာလကစပြီးတော့ရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျနဲ့ကြီးကြဲပြင်းပြင်းရှင်းလင်းဖယ်ရှားတဲ့လို့ဟာလူမျိုးတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီး Islamic နိုင်ငံများအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကဆွဲချက်တင်ထားတာပါကမ်ဘီယာနိုင်ငံဘက်က Islamic နိုင်ငံများအဖွဲ့ OIC နဲ့နိုင်ငံတကာရှေ့နေအဖွဲ့တွေနဲ့အတူတရားခွင်ကိုတက်ရောက်လာတာဖြစ်ပါတယ်2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်ချက်တွေကြောင့်ဆိုပြီးရိုဟင်ဂျာ9,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာခိုးလုံနေတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမထားတဲ့မြန်မာအစိုးရဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်ကိုညင်းဆိုထားပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့ ICJ မှာမြန်မာထံတော်ရဲ့လူမျိုးတုံးပြစ်မှုတွေကျူးလွန်ခဲ့တာတွေကိုပွားအကာအကွယ်မပေးသင့်ဘူးလို့ American ထက်လွတ်တော်မှတ်တွေကတိုက်တွန်းလိုက်ပါတယ် Democrat ထက်လွတ်တော်မှတ် Dick Durbin ကမြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာနဲ့တိုင်းဒေသလူနည်းစုတွေပေါ်လူမျိုးတုံးပြစ်မှုတွေနဲ့ပြင်းထန်တဲ့ရက်စက်မှုတွေကျူးလွန်ခဲ့တာကရှင်းနေတာမို့တောင်ဆန်းစုကြည်အနေနဲ့ ICJ မှာသွားကာကွယ်နေရင်ရက်စက်အကြမ်းဖက်မှုတွေကိုမကြုံစဘူးလူသိရှင်ကြားကာကွယ်ပေးတာဖြစ်သွားလိမ့်မယ်လို့မနေ့ကသတိပေးလိုက်ပါတယ်ဒေါ်ဆန်းစုကြည်အနေနဲ့ကမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့ Ranger ပေါ်လူမျိုးတုံးတပ်ဖြတ်မှုအတွက်နိုင်ငံတကာတရားရုံးမှာတရားရုံး ICJ မှာလက်ဖြံတုံ့ပြန်ရှောင်လဲဖို့ရှိနေချိန်မှာ American အထက်ပါတီကြီးနှစ်ခုကလွှတ်တော်မှတ်တွေပေါင်းပြီးညင်ညာချက်ထုတ်ကာကုလဝိုင်းဝန်းတိုက်တွန်းသတိပေးနေတာပါ Republican ထက်လွှတ်တော်မှတ် Marsha Blackburn ကလည်းဒေါ်ဆန်းစုကြည်ရွေးကောက်ခံခဲ့ခြင်းပေးခဲ့တဲ့မျှော်လင့်ချက်တွေကိုထောက်ပြီးစစ်တပ်ဘက်ကမကာကွယ်ပဲဒေါ်ဆန်းစုကြည်ကတိပေးခဲ့တဲ့တိုင်းဒေသအလုံးကူစားပြုဒီမိုကရေစီနိုင်ငံတော်ဖြည့်ရေးဘက်ကယက်တီတယ်လို့ထောက်ပြလိုက်ပါတယ်။ဒီအချက်လက်တော်အမှတ်နှုန်းနဲ့တူအခြားအမှတ်တွေဖြစ်ကြတဲ့ Tammy Baldwin, Brian Shess, Jeff Mackley, Chris Van Hollen, Bob, Ben Carden, Ron Wedden နဲ့ Todd Yan တို့လည်းပူးပေါင်းပြီးဒေါ်ဆန်းစုကြည်ထံပို့တဲ့စာထဲမှာလည်းမြမတက်မတော်ရဲ့ပြစ်မှုတွေကများပြားလွန်းချီတာမို့ဒေါ်ဆန်းစုကြည်အနေနဲ့သွားကာကွယ်နေရင်American ပါဝင်နိုင်ငံတကာမှာဆက်ကြံနေသေးတဲ့သူတိတ်ခါလေးပါပိုထိသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ဒီနိုင်ငံကဆင်းမြင်မှာမြန်မာစစ်တပ်ကိုကာကွယ်ပေးမဲ့စာဒေါ်ဆန်းစုကြည်အနေနဲ့ ICJ နိုင်ငံကခေါင်းယုံနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပေးရင်မြန်မာပြည်သူတွေရဲ့လူခွင့်ရဲ့အစိုးရရဲ့တာဝန်ခံမှုတွေအတွက်အကျိုးဖြစ်စေနိုင်မယ်လို့လည်းထက်လွတ်တော်မှတ်တာပင်ကဆက်ပြောခဲ့ပါတယ်။ဒီ ICJ တရားခွင်မှာကနေဒါနဲ့အင်ရှင်နယ်သာလန်နိုင်ငံတို့ကလည်းရေဂျာသုံးနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာနိုင်ငံကိုဆွဲဆိုထားတဲ့ကမ်ဘီယာနိုင်ငံဘက်ကထောက်ခံကူညီပေးသွားမယ်။တခြားနိုင်ငံတွေကလည်းအခုလိုဝိုင်းထောက်ခံပေးကြပါလို့တိုက်တွန်းခဲ့ပါတယ်
။နယ်သာလန်နိုင်ငံ White Island ကျွန်းမှာမနေ့တနင်္လာနေ့ကမီးတောင်ပေါက်ကွဲမှုကြောင့် Sorry ပါရှင်နယူးဇီလန်နိုင်ငံ White Island ကျွန်းမှာမနေ့တနင်္လာနေ့ကမိတောင်ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့လူ9ဦးထပ်မံတေဆုံးခဲ့ရတဲ့ကိစ္စကိုနယူးဇီလန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်အချိန်မရပောက်ကွဲနိုင်တဲ့မိတောင်ရှင်အနီးမှာခီးတွားတွေရှိနေခဲ့တာနဲ့ပတ်သက်ပြီးတော့ဘေးကင်းလုံခြုံမှုဆိုင်ရာလိုက်နာရမယ့်စီကံတွေချုပ်ပေါက်ခဲ့သလားဆိုတာကိုစုံစမ်းနေတာပါနိုင်ငံထဲကမိတောင်လှုပ်ရှားမှုကိုစောင့်ကြည့်တိုင်တာတဲ့ GeoNet ကမိတောင်ပောက်ကွဲနိုင်တဲ့အဆင့်ကို5ဆင့်သတ်မှတ်ထားရမှာပြည်ခဲ့တဲ့လမှာပဲအဆင့်2ကိုတိုးမြင့်ခဲ့တာဖြစ်ပါတယ်မိတောင်မပောက်ကွဲခင်မှာပဲမိတောင်ဝါနာကတဲ့ဦးတရံချိုင်တဲ့မှာခီးသွွားအုပ်စုတစုရှိနေတာကိုမိတောင်ကတိုက်ရိုက်ဖမ်းယူထုတ်လင်းနေတဲ့ GeoNet ကရယူထားတဲ့တပ်ပုံမှာတွေ့ရပါတယ်။မိတောင်ပောက်ကွယ်မှုကြောင့်ထိခိုက်ဒဏ်ရာရသူ32ဦးထက်မနည်းရှိနေပြီးတော့ပျောက်ဆုံးနေတဲ့လူရှိဦးကတော့တေဆုံသွားပြီလို့တာဝန်ရှိသူတွေယူဆထားပါတယ်။ခန္ဓာကိုယ်တစ်ခုလုံးနေပါမိတောင်တရားရခဲ့ကြသူ28ဦးကိုကုသပေးနေတယ်လို့ New Zealand ကျန်းမာရေးဌာနကပြောပါတယ်။မိတောင်ပောက်ကွယ်တဲ့အချိန်မှာအဲ့ဒီကျွန်းပေါ်ရောက်ရှိနေတဲ့ကမ္ဘာလက်ခီးတဲ့48ဦးထက်မနည်းရှိနေပြီးတော့ Australia က24ဦးအပါအဝင် American, Britain, Germany, တရုတ်, Malaysia နဲ့နယူးဇီလန်နိုင်ငံသားတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ချက်သမရနိုင်ငံမှာတော့ဒီနေ့တိုက်ခတ်မှုတစ်ခုကြောင့်လူ6ဦးသေပြီးနောက်ထပ်2ဦးဒဏ်ရာရသွားတယ်လို့ရဲတွေကဆိုပါတယ်။ချက်နိုင်ငံရှေ့ပိုင်းအော်စတရာဗာမြို့ကြီးကဆေးရုံလူနာဆောင်ခန်းတစ်ခုထဲမှာမနေ့9ရက်နေ့မှာဒီတိုက်ခတ်မှုဖြစ်ခဲ့တယ်လို့ရဲတွေကစက်ပြောပါတယ်။ဒီဖြစ်ခဲ့သူဟာရဲတွေရောက်မလာခင်သူ့ကားထဲမှာကိုကောင်ကိုပြန်ပစ်ပြီးတတ်သိသွားခဲ့တယ်လို့လည်းရဲတွေကဆိုပါတယ်။ဒီဖြစ်ခဲ့သူပြည်တန်တရားရှိတဲ့သူဟာအသက်42နှစ်အရွယ်ရှိသူဖြစ်တယ်လို့ပြစ်ခတ်မှုအပြင်နိုင်ပိုင်းအတွင်းမှာရဲတွေကစထုတ်ပြောပါလေဒါပေမဲ့ဘာကြောင့်ကုလို့ပြစ်ခတ်ခဲ့ရတယ်ဆိုတဲ့ကြောင်းရင်းတွေကိုတော့ရဲတွေကထုတ်ပြန်ပေးရင်မရှိသေးပါဘူးခင်
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါရစေ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမဲ့ပုံမှန်တွေကိုအောက်လွှတ်တော်ဒီမိုကရက်အကောင်ဆောင်နေ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးတိကျစုံစမ်းနေကြတဲ့အောက်လွှတ်တော်ကော်မတီတွေဖြစ်တဲ့တရားရေးကော်မတီ၊ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီ၊ဗဏ္ဍာရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီတို့ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းနောက်တစ်ဆင့်ကိုကြေညာကြမှာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနည်းနဲ့လုပ်ကိုင်မှုသမ္မတထရမ့်ရဲ့ကြိုးပမ်းချက်ဟာနိုင်ငံတော်လုံခြုံရေးအဖို့ချင်းရောက်ရရတယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရိုနက်လာကပြောပါတယ်။သမ္မတကိုတရားစွဲဆိုနိုင်ရေးတရားရေးကော်မတီရဲ့ကြာနာမှုတွေအပြီးတက်လိုက်တဲ့တနင်္လာနေ့မှာပဲမစ္စတာနက်လာကအဲ့လိုပြောတော့တာပါအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့တွေ့ဆုံခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအဲလီယက်အန်ဂါကလည်းလွှတ်တော်ကော်မတီတွေကြားကိစ္စရအတော်များများမှာသဘောတူညီမှုရှိကြောင်းပြောဆိုထားပါတယ်
အမေရိကန်တရားရေးဝန်ကြီးဌာနလုပ်ငန်းစစ်ချုပ်က FBI ပြည်တော်စုစုံစမ်းစစ်ဆေးဗီဒီယိုအနေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့2016ရွေးကောက်ပွဲမဲဆွေရေးအဖွဲ့နဲ့ရုရှားတို့ဆက်သွယ်ရှိခဲ့မှုပေါ်စစ်ဆေးဖို့အမှုဖွင့်နေတာကကြိုးကြောင်းစီလံမှုရှိတယ်လို့ပြောလိုက်ပါတယ်။ဒီလုပ်ငန်းစစ်ချုပ် Michael Horowitz အနေနဲ့အစီရင်ခံစာသစ်ထုတ်ပြန်မှာဒီမှုတွေသက်သေထောက်ထားတွေအလုံးလောက်ရှိခဲ့တယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လုပ်ငန်းစစ်ချုပ် Horowitz ကဆက်ပြီး FBI အနေနဲ့နိုင်ငံခြားထောက်ရင်းတရားရုံးကနေဒီဆက်သွယ်လုပ်ခဲ့သူကိုအတည်ပြုချက်ယူတဲ့သတင်းတွေထဲမှာတော့ကြီးမားတဲ့မှားယွင်းမှုတွေလည်းပါနေခဲ့တယ်လို့ပြင်းပြထန်ထန်ဖြစ်တင်လိုက်ပါတယ်။သမ္မတ Trump ကလည်းဒီအစီရင်ခံစာသစ်ကြောင့်သူ့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းတာအတည်ဖြစ်သွားပြီလို့ကြေညာလိုက်ပါတယ်ခင်ဗျာ။
အမေရိကန်ကိုရောက်ရှိနေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့တွေ့ဆုံမှာပါနိုင်ငံဆက်ဆံရေးကိစ္စအပြင်ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စရပ်တွေကိုလည်းမစ္စတာလက်ဗရော့ကထည့်သွင်းဆွေးနွေးလိုက်မယ်လို့သမ္မတထရမ့်ရဲ့အစ်စ်ပြင်အရာရှိတဦးကပြောပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေတင်းမာလာနေချိန်မှာအခုလိုတွေ့ဆုံဆွေးနွေးဖို့ဖြစ်လာတာဖြစ်ပါတယ်
မြောက်ကိုရီးယားကနှစ်ကုန်နျူကလ িয়ার ဆွေးနွေးပွဲနောက်ဆုံးရက်နဲ့ပတ်သက်ပြီးချင်းချောက်လိုက်တာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့တုံ့ပြန်ထားပေမဲ့ဒီချက်ပိုလေးနဲ့တင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။သမ္မတထရမ့်ကကင်ဂျွန်အန်ဟာတိတ်ကြော်တယ်ဒါပေမဲ့အခုလိုရန်လုံမှုတွေနဲ့ဆက်ဆံလာရင်သူ့အတွက်ဆက်ဆုံးရှုံးစရာတွေအများကြီးဖြစ်သွားလိမ့်မယ်လို့ဆိုလိုက်ပါတယ်။ဒီပေါ်မြောက်ကိုရီးယားဘက်ကတော့သမ္မတအမေရိကန်သမ္မတကိုတိုက်ရိုက်ညှိနှိုင်းချင်းချမှုပြန်လုပ်ခဲ့ပါတယ်မြောက်ကိုရီးယားဆိုရပါတီဘိုကော်မတီဂျိုကထာကသမ္မတထရမ့်ရဲ့စကားလုံးတွေကရုတ်တရက်ကြည့်လိုက်ရင်ချင်းချောက်တယ်လို့ထင်နိုင်ပေမဲ့တကယ်တော့သူ့ဟာသူကြောက်ပြီးပြန်ပြောနေတာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်ခင
်ဗျဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ရပါရှင် အခုအရင်ဆုံးတော့မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့ Netherlands နိုင်ငံ The Hague မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာစတင်ကြားနာနေပါတယ်။တရားခွင်ပထမနေ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ The Hague မြို့မှာရောက်နေတဲ့ VOE မြန်မာပိုင်း Editor ဦးကျော်စံတာကိုဆက်သွယ်နေနေကြည့်ပါမယ်ရှင်
။ဟယ်လိုဆရာလား
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါဦးကျော်စံတာရှင်။ဒီကနေ့တရားခွင်ပထမနေ့မှာတွေ့ရတဲ့အခင်းချင်းကိုအရင်ဆုံးပြောပြပေးပါရှင်။ဟုတ်ကဲ့ဟုတ်ကဲ့ဦးကျော်စံသားရှင
်ဟုတ်ကဲ့
ဒီကနေ့တရားခွင်ပထမနေ့မှာတွေ့ရတဲ့အခင်းချင်းကိုအရင်ဆုံးပြောပြပေးပါရှင
်အခင်းချင်းကတော့ဒီနေ့စင်တာကြီးမှာတရားခွင်ဆိုင်ပြီးဖွင့်ပါတယ်နှစ်ဖက်နိုင်ငံကူတယ်ကြီးကတော့မြန်မာအဖွဲ့ကူတယ်ကြီးကတော့ညာဘက်ချက်မှထိုင်ပြီးတော့ဇာတ်ချက်မှတော့ကမ်ဘီယာနိုင်ငံဘက်ကိုထိုင်ပါတယ်တရားကြီးဆက်ကူပဲစီမံအားရှိကြပါတယ်တရားရုံးဥက္ကဋ္ဌကပြောဆုံးjust a trouble for it man na khan da yab ji na kamya na da khan da yab ji na u pa do mai che de ba le ba lang le so da tu lu nang ngan ye u pa de ko za chu yo jo su me lu nang ngan ye a chin ni ko na le de yab ji ma pa lu so jo tu ne ko khan da chi ba le ai pi na kamya na ngan ye ko tu le ဒါကြေခါကျဆောင်ရဲဘူးအဖွင့်ပေးပါတယ်အဲ့မှာကမ်ဘီယာတကားလျှောက်တဲ့ဟာလူခမြောက်ကြီးလျှောက်လဲပါတယ်ပထမဆုံးကမ်ဘီယာနိုင်ငံရဲ့ကူဇာကူဇာရဲ့အဖွဲ့ခေါင်းဆောင်ကစပြီးတော့ပြောပါတယ်သူကတော့ security သဘောတရားပိုင်းကိုပြောပါတယ်ဥပမာအချင်းဒါ genocide လို့ခေါ်တဲ့သူကမျိုးတုံးအောင်ဆက်ချက်တဲ့ကိစ္စလူတို့ကောင်းဆက်ချက်မှုကိစ္စဟာ dehumanization လို့ဘယ်လိုမဆက်ဆံတဲ့ကိစ္စအစင်းကြောင်ရင်ဖြစ်တယ်အဲ့လိုလူချင်းချင်းကိုတို့လည်းပဲအစင်းကြောင်တော့ဆိုတော့သူကကြောက်ပါပါတယ်။ကျန်တဲ့6ယောက်ကတော့တရားဥပဒေရောင်းရအချက်လည်းနဲ့6ယောက်တယ်ပါပဲ။အဲ့လို6ယောက်တဲ့နေရာမှာဒီလူတွေပဲအန်ဂျယ်တကယ်ရှိရဲဆွဲကြောင်ကိုပြောတာရှိပါတယ်။နောက်တစ်ချို့ကလည်းပဲဒီလူတွေရဲ့ကိုဂျနိုဆိုက်ကူမို့တဲ့မြန်မာနိုင်ငံဘက်က intent ရည်ရွယ်ချက်ရှိခဲ့တယ်ဆိုတဲ့ဟာကိုအထောက်အထားတွေပေါ်လျောင်းဆုံးတော့ပြောပါတယ်။နောက်တစ်ခုကလည်းပဲဒီလူတွေဟာအကာအကွယ်ရပိုင်ခွင့်ဒီလူတွေကိုခုခံကာကွယ်ပေးရမယ်အကာအကွယ်ပေးရမယ်အကာအကွယ်လိုအပ်နေတဲ့ဆိုတော့အသေးစားပြောရတယ်။နောက်ကတော့ခိုင်မာတဲ့အထောက်အထားတွေဒါသူတို့တရားရုံးကစီရင်ဖို့တဲ့လုံလောက်တဲ့အထောက်အထားတွေ prima facie evidence ရှိနေဆိုတော့ပြောပြီးတော့နောက်ဆုံးကတော့အဲ့ဒီဘက်ကြောင့်ဒီ provisional measures လို့ခေါ်တဲ့ယာယီလုဆောင်ရမယ်ကိစ္စထိန်းသိမ်းရမယ်ကိစ္စကိုအမင်းချမှတ်ပြပါလို့ဆိုတော့အဲ့လိုဥပဒေကြမ်းကအပိုင်းပိုင်းချက်ပြီးတော့အရှင်းချင်းကဏ္ဍလိုက်ခွဲကြပြီးတော့ရှောင်ရဲတော့ရတာဖြစ်ပါလိမ့်မယ်။အဲ့ဒါတော့တရားရုံးရဲ့ပထမဆုံးတွေ့ရတဲ့အခင်းချင်းပါပဲဒီကနေ့
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီကနေ့တရားခွင်မှာတရားလိုလုတ်တိုင်ကြားတဲ့ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်တွေရှောင်လဲချက်ပေးတဲ့နေရာမှာဘယ်အချက်တွေကိုအဓိကထောက်ပြသွားတာကိုတွေ့ရပါသလဲရှင်
။အဓိကကတော့ကျွန်တော်မြန်မာနိုင်ငံမှာအခုကုလသမဂ္ဂကအရှင်းခံစားရေးအဲ့ဒီ UIC ကအစီအခံလာတဲ့အဲ့ဒီအစီအခံလာတွေပါပဲပြည်သက်တွေလက္ခဏာကျမ်းနဲ့ရာပြီးချက်တဲ့အစီအခံလာပါတဲ့အချက်တွေကိုလူထောက်ပြပါတယ်သူတို့ဟာအဲ့ဒီစခန်းကိုရောက်ခဲ့တဲ့လူကလည်းရောက်ခဲ့တယ်ရောက်ခဲ့တဲ့အခါမှာဒုက္ခတွေနဲ့ဘယ်လိုတွေ့ခဲ့လဲသူတို့ကြောက်ကြရကဘယ်လိုဘယ်လိုရောင်းပြီးရှိလဲဘယ်လိုမရင်းကျင်လဲဘယ်လိုလူသက်ခဲ့လဲသူဆွေးနွေးပါခြင်းနဲ့ဘယ်လိုလက္ခဏာရတဲ့ဆွဲကြောင်းဒုက္ခတွေကြံပြောတဲ့အကြောင်းအဲ့ဒါကိုပြောပါတယ်နောက်ပြောဆက်လိုက်လူတို့ကရိုက်ထားတဲ့မိရှုနေတဲ့ဒီမင်းတို့တို့တွေ့ရတဲ့ဆွဲကြောင်အဲ့ဒီကိစ္စတွေကိုပဲအဓိကအပြင်ထောက်ထားတင်ပြသွားတာကြရပါတယ်။အဲ့တော့စကားမပြောရင်အဲ့ဒီဂမ်ဘီယာနိုင်ငံရဲ့ကုစလေအဖွဲ့ထဲမှာလူဟင်းညာအကြီးတက်ကြွားလောက်ချက်သူ၃ရောက်လည်းပဲပါဝင်တာတွေ့ရပါတယ်ခင်ဗျာ။သူတို့လည်းပဲအိမ်မှာပါဝင်တာပါပဲ။ဒါမဲ့သူတို့ကတခုတရားဝင်ရောက်ဆွေးနွေးခြင်းမရှိတော့ဘူးခင်ဗျာ။တရားချင်းမရှိတော့ဘူး
။ဟုတ်ကဲ့ပါရှင်။အဲ့တော့ခုခံချေပါမယ့်မြန်မာဘက်ကကုစလေအဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့တက်ရောက်လာတာကိုလည်းတွေ့ရပါတယ်။အဲဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲတဲ့အပေါ်မှာရောဒေါက်ဆန်းစုကြည်အပါအဝင်မြန်မာဘက်ကဘယ်လိုတုံ့ပြန်တာတွေရှိပါသလဲရှင်
။ပြည်သူတွေအတုံ့ပြန်တာတော့တွေ့ပါဘူး။ဒါပေမဲ့သူတို့ဟာဒေါက်ဆန်းစုကြည်ကတော့အပါအဝင်မြန်မာကုလသမဂ္ဂဖွဲ့ကတော့အယုံစုစိုက်ပြီးတော့နားထောင်နေကြတာကိုလည်းတွေ့ရပါတယ်။သူတို့ပြန်ပြောချင်းရေးပြီးတော့မှတ်သားတာလည်းပဲသူတို့ကမတွေ့ရပါဘူးခင်ဗျာ။ဒီလိုပဲနားနဲ့ပဲနားထောင်ရစိတ်ဝင်စားနားထောင်နေလေဆိုတော့တွေ့ရပါလေလူတွေစိတ်ဝင်စားတာကလည်းဒေါက်ဆန်းစုကြည်ကိုယ်တိုင်ဘယ်လိုခုခံဆောက်လဲလာမလဲကြောက်ကြလာမလဲဆိုတော့ပူပြီးတော့အယုံဆက်ကြရုံထင်ပါတယ်ဒီပြဿနာတွေကလည်
းဟုတ်ကဲ့ပါဦးကျော်စံသားရှင်အခြေအနေတွေထူးထူးခြားခြားရှိသေးတယ်ဆိုရင်တော့လည်းဆက်ပြီးတော့စောင့်ကြည့်ပြီးတော့တင်ပြပေးပါအောင်ရှင်ကျေးဇူးတင်ပါတယ်
ဒီမှာ
Netherlands နိုင်ငံတဲ့ Netherlands နိုင်ငံတဲ့ Hague မြို့မှာတည်င်းရီဖို့ရောက်ရှိနေတဲ့ VOA မြန်မာပိုင်း Editor ဦးကျော်စံသားကိုဆက်သွယ်မေးမြန်းပေးခဲ့ရပါရှင်တဆက်တည်းမှာတင်ပြချင်တာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆွေးဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးတာမှာတရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတရားရုံးကိုရှောက်ထားတာမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံထဲမှာကျန်ရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကြုံနေရမှုဒီအတွက်ကိုကောက်ွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့အတွက် ICJ တရားရုံးကိုတင်ပြခဲ့ပါတယ်။ကိုသားညုံကဒီကနေ့ကြားနာမှုအကြောင်းကိုအနှစ်ချုပ်ပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအစဉ်စာရီနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကူစလေရဲ့အထောက်အထားတင်ပြချက်တွေကိုအဓိကထားပြီးတော့ကိုးကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရုံးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the words never again another genocide is
လူမျိုးတုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ပြုပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီအခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူး
ဂမ်ဘီယာတရားရေးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှိနေသူဖြစ်တဲ့ပမုခဖယက်အခရဗန်ကရိန်ဂျာတွေကြုံရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါတယ်။အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနဦးအစ်အဖြစ်ယာယီအစီမံတရားကိုဆုံးဖြတ်ပေးဖို့တောင်းဆိုတင်ပြပါတယ
်။ Some 600,000 Rohingya remain in Myanmar.
နောက်ထပ် Rohingya 6 သိန်းလောက်မြန်မာနိုင်ငံထဲမှာရှိပါသေးတယ်။သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ
်။
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့သုံးသပ်ချက်အရဆိုရင်ဒီလူတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်။ဂမ်ဘီယာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့အန်ဒရူးလူစတိန်းကတော့မြန်မာနိုင်ငံတွင်းအများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောက်လဲပါတယ
်။ As the UN mission document
ကုလသမဂ္ဂမတန်းတည်းအရဆိုရင်တော့မြန်မာနိုင်ငံထဲမှာလူဝင်ကြချက်တွေရေးသားပြောဆိုချက်တွေနဲ့တူတူနေပါတယ်။ဒါဟာလူရည်စူးစမ်းရတည်ရှိနေတဲ့အနေအထားကိုချိန်ချောက်လာနေတဲ့ကိစ္စပါ။လူမျိုးနယ်တွေကတည်ရှိမှုကိုစိုးရိမ်ပြီးတော့ဒါကိုကြိုတင်တားဆီးတာမလုပ်နိုင်ရင်တန်းပြည်ကနိုင်ငံခြားကလာတဲ့အသားမဲမွတ်စလင်တွေဝမ်းမြူလာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါလိမ့်။ဒါကြောင့်လူမျိုးရည်ရနှိမ့်ချတဲ့စကားတွေနဲ့လွှမ်းမိုးနေပါလိမ့်။
လူမှုကွန်ရက်ဒီပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေရေးသားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှာလည်းဒီလိုမျိုးအမုန်းတရားကိုအားပေးလှုံ့ဆော်တာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေအန်ဒရူးလူဝင်စတင်းကပြောပါတယ
်။ To this day Myanmar's Ministry of Labor
လူမှုကြီးကြပ်ရေးနဲ့လူ့သမားဝင်ကြီးဌာနမှဆော်မတ်ဖြစ်ရှိပါတယ်။မြေမျိုးလို့လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်တယ်ဆိုတာပါဒီအမုန်းစကားတွေခြေခြေပြန့်ပြန့်ဖြစ်နေတဲ့ဆိုတာကိုကုလသမဂ္ဂထူးကိုယ်စားလှယ်ကဒီနှစ်မေလစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါအကြီးတန်းဆိုရရရှိတဲ့ပါဝင်ပတ်သက်နေတဲ့ထောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အကောင့်ကိုပိတ်ပစ်ခဲ့ရတာရှိပါတယ
်။ဂမ်ဘီယာနိုင်ငံဘက်ကအမျိုးသမီးရှင်နေတူဖြစ်တဲ့ Tafazwa Pasipanoda ကတော့ဒီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားတွေကိုရှောက်လဲတယ်လို့ပဲ။ဂမ်ဘီယာရှင်နေအဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအဓိကလျှောက်ထားပါတယ်။အဲဒီမှာတော့ဒီမတိုင်ခင်တုန်းကဂမ်ဘီယာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစည်းအဝေးတွေမှာရိန်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာအစိုးရကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းလျှောက်ထားပါတယ်။နောက်ပိုင်းဒီဂမ်ဘီယာရှင်တွေကတော့ရိန်ဂျာတွေလက်ရှိကြုံနေရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပေးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူရဲ့ချေပါချက်တွေကိုမနေ့ပြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ12ရက်နေ့ကျရင်တော့အပြန်လည်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါရှင် Netherlands နိုင်ငံတဟိတ်မြို့က ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာကတရလူလုတ်တရားဆွဲဆိုထားတဲ့ပုံမှာရိုဟင်ဂျာရေးလှုပ်ရှားသူတွေပြပရောက်မြန်မာတိုင်းရင်းသားတွေကလည်းထောက်ခံမှုပြသတဲ့အနေနဲ့စုဝေးခဲ့ပါတယ်တရခွင်အပေါ်မှာမျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကတော့တဟိတ်မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်ကိုအခုလိုပြောပြသွားပါတယ်
ကျွန်တော်တို့မျှော်လင့်ထားတာကဒီမှာကကျွန်တော်တို့ကြည့်ရမှာက genocide လူမျိုးတုံးတတ်ချက်မှုနဲ့ဒီအဲတရားရုံးမှာဒီအမှုကိုတင်ထားတဲ့အတွက်ဒီဘက်ကဒီဘက်ကကြတော့ဂမ်ဘီယာဘက်ကနေရိုဟင်ဂျာလူမျိုးတွေကိုစနစ်တကျကျွန်တော်တို့ဟိုနေပေါင်းများစွာတုတ်တင်ရှင်းလင်းခဲ့တဲ့ဒီစီမံကိန်းအပေါ်ရေရွှဲရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေတမိုင်းတွေပြီးတော့အထောက်အထားတွေစစ်တပ်နဲ့စစ်တပ်ကဘယ်လိုလုပ်ခဲ့လဲဆိုတော့အများကြီးတွေအထောက်အထားတွေရှိတယ်ဒီဟာတွေကိုကျွန်တော်ကသူတို့အနေနဲ့ကောင်းကောင်းမွန်မွန်တင်ပြနိုင်မလို့ကျွန်တော်ထင်ပါတယ်ပြီးတော့ကျွန်တော်အတိအကျပြောချင်တာကဒီမှာကျွန်တော်တို့တတ်တည့်ရမဟုတ်ဘူးဒီမှာတခြားတိုင်းရင်းသားအားလုံးရှိပါတယ်တရှင်ကရင်ရှမ်းပါညာတိုင်းရင်းသားအားလုံးဒီပါနှစ်ပေါင်းများစွာဒီလိုဘယ်လိုပြောမလဲရရဆက်ဆက်နိမန်နေဆက်တက်ဖြတ်မှုတခံနေရတာကြပြီဒါရိုဟင်ဂျာအတွက်မကဘူးတခြားတိုင်းရင်းသားအားလုံးအတွက်လည်းဒီ case ကတော်တော်လေးကိုအရေးပါမယ်လို့မြန်မာပြည်မှာရှိနေတဲ့လူဖိနှိပ်ခံလူနေစုတွေအတွက်တော်တော်လေးကိုဒါဒီနေ့ကသမိုင်းဝင်နေတနည်းလို့သမိုင်းဝင် hearing တခုလို့ကျွန်တော်ကြားနာမှုတခုရှိဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်နိုင်ငံတကာကရင်အစည်းအရုံးတွေပဲအတွင်းမှုဆက်လုံးဖန်းကလည်းလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်တန့်ဖို့ကြိုးပမ်းနေလို့ရဲ့အဖြစ်ကြိုးဆိုခဲ့ပါတယ
်အဓိကတော့ကျွန်တော်တို့ message ရတော့ဒီလူမျိုးတုံးတက်ဖြတ်မှုတို့ဒီစစ်ရဇဝန်မှုတို့အဲ့ဒီတိုင်းသားအပေါ်မှာလုပ်ခဲ့တာတွေကမကောင်းတဲ့ဟာတွေပေါ့အဲ့ဒါရက်တက်ဖို့ကျွန်တော်တို့လိုချင်တာပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကရင်ကဒီနေ့ပေါင်း90ကျော်ခံရတယ်ဆိုတော့ကျွန်တော်တို့ကရင်တွေကဟိုတကယ် victims of genocide တကယ် victims of war crime ဆိုတော့ကျွန်တော်တို့တကယ်ဟိုစားလိုချင်တာပေါ့ဒီရက်တက်ဖို့အတွက်ပေါ့နော
်တဟိတ်မြို့မှာရောက်နေတဲ့ VW Wine Door သားကိုဝင်းခမ်းမောင်မင်းမြန်းစူစီတင်ပြထားတာကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြတ်တဲ့ဆွေဆွေချဲအတွေ့ရင်ဆိုင်ဖြည့်ရှင်ဖို့ Netherlands နိုင်ငံတဟိတ်မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းချီမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ VOA သတင်းတော်စုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါ။ဒါကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိနေချိန်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းချီမှာလူမှုထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားပြီးဝန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လှုပ်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ်
တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောကျွန်ုပ်တို့၏နိုင်ငံကောင်းဆောင်တော်ဆန်းစုကြည်အားမိမိတို့ဘာသာရေးကောင်းဆောင်များနဲ့ဗုဒ္ဓဘာသာအားလုံးတို့နှင့်တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတခဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကဘာတို့အတိပေးခြင်းညာအပ်ပါသည်အရှင်ရိယဝန္တာပြိဝန္တာရဝတိဆရာတော်
ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံတကာတရားရုံးမှာ3ရက်ကြာကြားနာမှုကိုဒီကနေ့စတင်မှဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ်ဘီယာနိုင်ငံကရှောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါအောင်ဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်သိခကာကွယ်ဖို့အမေစုနှင့်ရက်တီစုဆိုပြီးပြည်သူတွေနဲ့အတူချွေးကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုးစားပြုပြီးဥတည်ရင်ကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအတွင်းမရှိမဖြစ်လိုအပ်နေသည့်တရားမျှတမှုနှင့်ငြိမ်းချမ်းရေးတို့ကိုမိမိတို့အားလုံးဤတာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်ဖြင့်ပေါ်ဆောင်နေခြင်းသည်အမှန်အရာဖြစ်ပြီးတိုင်းပြည်ဤအထူးစည်းဝါကိုလည်း
အိုင်စီဂျီနိုင်ငံတကာတရားရုံးမှာရင်ဆိုင်ဖြည့်ရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုအားပေးထောက်ခံတဲ့လူမျိုးထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးကျင်းပနေကြပါတယ်
ဗျာအခုလာမယ့်အင်္ဂါနေ့ညဓာတ်လီလိုက်အစီအစဉ်မှာတော့အဲ့ဒီမှာစတင်ပြုလုပ်မယ့် ICG ပြည်ဆိုင်ရာတရားရုံးမြမကြီးကြားနာမှုကိုဓာတ်ရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တဲ့ဆွေးပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆက်ဆုထားတဲ့အမှုဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်ဒီကြားနာပွဲနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်သဘောရဘယ်လိုရှိပါလဲ။ဘာတွေများသိကြကြပါလဲ။ VUE မြန်မာပိုင်းကိုဆက်ရသားပြုပို့ထားကြပါရစေ
။သောတာရှင်တို့အခုနားဆင်နေရတာကတော့ VUE မြန်မာပိုင်းရဲ့အင်္ဂါညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VUE ရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VUE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါရှင
်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ပြစ်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံ The Hague မြို့မှာစတင်ကြားနာနေပါပြီ။ပထမအနေဖြင့်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ Gambia နိုင်ငံကရှောက်လက်ချက်ပေးမှာပါ။မြန်မာနိုင်ငံဘက်ကခုခံချေပါမယ့်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတရားခွင်မှာရောက်ရှိနေပါပြီ။ ICJ မှာတရားစွဲဆိုထားတဲ့အပေါ်ထောက်ခံတဲ့ဆန္ဒပြသူတွေလည်း The Hague မြို့မှာစုဝေးခဲ့ကြတယ်လို့ခုခံရှောက်လက်မဲ့မြန်မာအစိုးရကိုထောက်ခံသူတွေလည်းမြန်မာနိုင်ငံတွင်းမှာစုဝေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ ICJ မှာမြန်မာတပ်မတော်ရဲ့လူမျိုးရုံးပြစ်မှုတွေကျူးလွန်ခဲ့တာကိုသွားပြီးတော့အကအကွယ်မပေးသင့်ဘူးလို့အမေရိကန်အထက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ဒီမိုကရက်လွှတ်တော်အထက်လွှတ်တော်အမတ်ဒစ်ဒါဗင်ကမြန်မာနိုင်ငံစစ်တပ်အနေနဲ့ရိုဟင်ဂျာနဲ့တိုင်းရင်းသားလူနယ်စုတွေအပေါ်လူမျိုးရုံးပြစ်မှုတွေနဲ့ပြင်းထန်တဲ့ရဲစဲမှုတွေကျူးလွန်ခဲ့တာရှင်းနေတာမို့ဒေါက်ဆန်းစုကြည်အနေနဲ့ ICJ မှာသွားပြီးကာကွယ်နေရင်ရက်ဆက်ကြဖက်မှုတွေကိုမကြုံစဘူးလူသိရှင်များကာကွယ်ပေးတာဖြစ်သွားလိမ့်မယ်လို့မနေ့ကသတိပေးပါတယ်။မြန်မာအစိုးရဘက်ကတော့ဒီပြစ်မှုကျူးလွန်ထားခြင်းရှိဘူးလို့ပြောဆိုထားတယ်လို့ Rohingya ဆိုတဲ့အသုံးအနှုန်းကိုလည်းလက်ခံမထားပါဘူး။နယူးဇီလန်နိုင်ငံက White Island ကျွန်းမှာမနေ့တရင်လာနေကမိတောင်ပေါက်ကွယ်မှုနဲ့ဆက်ဆက်ပြီးတော့လူ9ဦးထက်မနေ့သေဆုံးသွားခဲ့ရတဲ့ကိစ္စကိုနယူးဇီလန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အချိန်မရွေးပေါက်ကွယ်နိုင်တဲ့မိတောင်ရှိအနီးမှာခီးတွားတွေရှိနေကြတာနဲ့ပတ်သက်ပြီးတော့ဘေးကင်းလုံခြုံမှုဆိုင်ရာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချုပ်ပေါက်ခဲ့သလားဆိုတာကိုစုံစမ်းနေတာဖြစ်ပါတယ်။ချက်သမရနိုင်ငံမှာတော့ဒီကနေ့ပြစ်ခတ်မှုတစ်ခုကြောင့်လူ6ဦးသေဆုံးပြီးတော့နောက်ထပ်2ဦးသေအရသွားတယ်လို့ရဲတွေကပြောပါတယ်။ချက်နိုင်ငံအရှေ့ပိုင်းအော်စတရာမြို့ကြီးကဆေးရုံလူနာဆောင်အခန်းတစ်ခုထဲမှာမနေ့9နာရီမှဒီပြစ်ခတ်မှုဖြစ်ခဲ့တာလို့ရဲတွေကပြောပါတယ်။ဒီပြစ်ခတ်ခဲ့သူကရဲတွေရောက်မလာခင်မှာပဲသူ့ကားထဲမှာသူ့ကောင်းကိုသူပြန်ပြစ်ပြီးတော့တတ်တည်သွားခဲ့တယ်လို့လည်းရဲတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမဲ့ပုံမှန်တွေကိုအောက်လွတ်တော်ဒီမိုကရက်ကောင်ဆောင်တွေဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးတရားစုံစမ်းနေကြတဲ့အောက်လွတ်တော်ကော်မတီတွေဖြစ်ကြတဲ့တရားရေးကော်မတီ၊ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီ၊ဗန္နာရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီတို့ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုနောက်လုပ်ငန်းအဆင့်ကိုကြေညာကြမှာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနှီးလန့်တဲ့လုပ်ကိုင်မှုသမ္မတထရမ့်ရဲ့ကြိုးပမ်းချက်ဟာနိုင်ငံတော်လုံခြုံရေးအပေါ်ချိန်ချောက်ရရောက်တယ်လို့အောက်လွတ်တော်တရားရေးကွန်ပျူတာဥက္ကဋ္ဌဂျေရိုနက်တာကပြောဆိုထားပါတယ
်။တရင်ချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒက်စတာ 1DF ဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။VOA စီစဉ်တွေကိုနားဆင်နေအတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington. From Washington.